နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဒုတိယဥက္ကဋ္ဌဒုတိယဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဦးဆောင်ကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေး3မြင်းဆောင်2025သို့တက်ရောက်အမှာစကားပြောကြားခြင်းတရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဦးဆောင်ကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးသုံးမြင်းဆောင်2025ခုဒီနေ့မိုးလဲပိုင်းမှာနေပြည်တော်ရှိစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝန်ကြီးဌာနညီလာခံခန်းမမှာကျင်းပရာတရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဦးဆောင်ကော်မတီဥက္ကဋ္ဌနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဒုတိယဥက္ကဋ္ဌဒုတိယဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်တက်ရောက်အမှာစကားပြောကြားပါတယ်အစည်းအဝေးသို့ပြည်တော်စုဝန်ကြီးများဖြစ်ကြတဲ့ဦးဝင်းရှိဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးထွန်းအောင်ဒုတိယဝန်ကြီးများအခွန်အယူခံခွန်ဖွဲ့ဥက္ကဋ္ဌဦးမြင့်ဦးနေပြည်တော်ကောင်စီဝင်အမြဲတမ်းတုံ့ဝင်များညွှန်ကြားမှုချုပ်များအသင်းဖွဲ့များမှဥက္ကဋ္ဌများနဲ့တာဝန်ရှိသူများတက်ရောက်ကြပြီးတန်းတိတာကြီးနဲ့ပြည်နယ်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးအထူးအဖွဲ့ဥက္ကဋ္ဌများကဗီဒီယိုကွန်ဖရင့်စနစ်ဖြင့်တက်ရောက်ကြပါတယ်ရှေးဥစွာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဒုတိယဥက္ကဋ္ဌဒုတိယဝန်ကြီးချုပ်ကအမှာစကားပြောကြရမှာအစည်းအဝေးကျင်းပရတဲ့ရည်ရွယ်ချက်များအနေဖြင့်နိုင်ငံတော်ဝန်ကြီးချုပ်ကတရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးကိုယခုထက်ပိုပြီးထိထိရောက်ဆောင်ရွက်ရန်လမ်းညွှန်ထားမှုအပေါ်မိမိတို့ကော်မတီအနေဖြင့်ကြက်မှတ်ဆောင်ရွက်လျက်ရှိမှုပုံမှန်ကုန်သွယ်မှုနဲ့နေဆက်ကုန်သွယ်ရေးအချို့နေရာများမှာပို့ကုန်သွင်းကုန်မညီမျှမှုမဖြစ်စေဘူးနဲ့ပို့ကုန်တန်ဖိုးသွင်းကုန်တန်ဖိုးဒန်းတူနည်းများညီမျှမှုရှိစေရေးဆောင်ရွက်မှုအခြေအနေများ2025ခုနှစ်ဇူလိုင်လ2ရက်နေ့မှာကျင်းပပြုလုပ်တဲ့နိုင်ငံတော်၏စီးပွားရေးတိုးတက်စေရေးလုပ်ငန်းညှိနှိုင်းအစည်းအဝေးမှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်က MSME လုပ်ငန်းများအတွက်လည်းလိုအပ်တဲ့ကုန်ကြမ်းများရရှိရေးမှာအဓိကအရေးကြီးလိုအပ်ပါကြောင်းဒေသမှာထွက်ရှိတဲ့ထုတ်ကုန်ပစ္စည်းများကိုအခြေခံနဲ့ MSME လုပ်ငန်းများကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပါကြောင်းတစ်ဖက်မှာလည်းနေဆက်ဒေသများမှာတရားမဝင်ကုန်သွယ်မှုများပြုလုပ်ခြင်းဒေသအလိုက်တရားမဝင်တရားစတာများထုတ်ယူခြင်းများကြောင့်နိုင်ငံတော်အနေဖြင့်များစွာထိခိုက်စေလျက်ရှိတာကြောင့်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးကိုတနိဒာကြီးပြည်내အစိုးရအဖွဲ့များအနေဖြင့်စနစ်တကျကြက်မှတ်ဆောင်ရွက်နေရန်လိုကြောင်းလမ်းညွှန်မှုပြုခဲ့တဲ့အခြေအနေများတရားမဝင်ဝင်ရောက်လာတဲ့ဝင်ပေါင်းများရှိတဲ့အတွက်အဲ့ဒီဝင်ပေါင်းများကိုပိတ်ဆို့တားဆီးတိုက်ဖြတ်နိုင်မှသာတရားမဝင်ကုန်သွယ်မှုများလုံးဝကင်းစင်သွားမယ့်အခြေအနေများပို့ကုန်သွင်းကုန်မညီမျှမှုမဖြစ်စေဘူးနဲ့ပို့ကုန်တန်ဖိုးနဲ့သွင်းကုန်တန်ဖိုးညီမျှမှုရှိစေရေးစောင့်ရက်သွားရန်လိုအပ်တဲ့အခြေအနေများတရားမဝင်ကုန်သွယ်မှုနဲ့ပတ်သက်ပြီးဝန်ထမ်းများကမှန်မှန်ကန်ကန်ပြုလုပ်ကြရန်အမြဲမှားကြားထားပြီးဖြစ်တဲ့အတွက်နိုင်ငံဝန်ထမ်းဂရုသစ္စာစီမစီကံများကိုစောင့်ထိန်လိုက်နာရန်လိုအပ်တဲ့အခြေအနေများအိမ်ကျင်းနိုင်ငံများနဲ့ကုန်သွယ်မှုလုပ်ငန်းများပြုလုပ်ရမှာတရားမဝင်ကုန်သွယ်မှုလုပ်ငန်းများရှိနေတဲ့အတွက်နိုင်ငံတော်အတွက်အခွန်အခမှတဆင့်ဗန်နာငွေရရှိမှုများစွာနှင်နာဆုံးရှုံးမှုများရှိနေတဲ့အတွက်တာဝန်ရှိသူများအနေနဲ့စနစ်တကျကြက်မှတ်ဆောင်ရွက်သွားရန်လိုအပ်တဲ့အခြေအနေများလာရောက်ပေးပို့တဲ့သတင်းများကိုလည်းမှန်မှန်မိမိတို့ရဲ့လုပ်ငန်းအတွေ့အကြုံများနဲ့အလေးထားစဉ်းစားဆုံးဖြတ်လှုပ်ဆောင်ကြဖို့နဲ့သတင်းပေးတဲ့သူများကိုလည်းနိုင်ငံတော်မှထိုက်တန်စွာစုချင်းမြင့်မှုများကိုအများပြည်သူများကြည်ကြဲပြန့်ပြန့်သိရှိနိုင်ရေးအသိပညာပေးခြင်းများဆောင်ရွက်သွားရန်လိုအပ်တဲ့အခြေအနေများနေဆက်မှတရားမဝင်ကုန်ပစ္စည်းများဝင်ရောက်မှုမရှိစေရေးကြက်ကြက်မမတ်ဖန်စီတိုက်ဖျက်ရေးနဲ့ပို့ကုန်တန်ဖိုးနဲ့သွင်းကုန်တန်ဖိုးညီမျှမှုရှိစေရေးကော်မတီဖွဲ့ဝင်များနဲ့သက်ဆိုင်သူအားလုံးပူးပေါင်းဝါဝန်းဆောင်ရွက်သွားရန်လိုအပ်တဲ့အခြေအနေများနဲ့ပတ်သက်ပြီးအကြက်တဝင်ဆွေးနွေးပြောကြားခဲ့ကအဆိုပါပြောကြားခဲ့တဲ့မိန့်ခွန်းအပြည့်စုံကိုနေ့စဉ်တို့သတင်းစာများမှဆက်လက်ဖော်ပြသွားမှာလည်းဖြစ်ပါတယ်အဲဒီနောက်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဦးဆောင်ကော်မတီအတွင်းမှစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းမင်းကဦးဆောင်ကော်မတီအစည်းအဝေးနေ့မြင်ဆောင်2025အစည်းအဝေးဆုံးဖြတ်ချက်များအပေါ်ဆောင်ရွက်ပေးစီမှုများထူးခြားဖန်ဆီးရမိမှုများနဲ့ဦးဆောင်ကော်မတီရဲ့လုပ်ငန်းဆောင်ရွက်မှုများကိုရှင်းလင်းတင်ပြခဲ့ပါတယ်အရင်နာဦးဆောင်ကော်မတီရုံးလုပ်ငန်းအဖွဲ့ကောင်းဆောင်ညွှန်ကြားမှုချုပ်ဦးအောင်သွင်းဦးဘိုးဆက်ပစ္စည်းစင်းရင်အင်းနဲ့စစ်ဆေးဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်ခိုင်ထွန်းအကောက်ခုံဦးစီးဌာနညွှန်ကြားမှုချုပ်ဦးသိန်းစွေကုံတွေဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်သူရနဲ့အစားတောက်နဲ့စေဝါကုတ်ကဲဦးစီးဌာနညွှန်ကြားမှုချုပ်ပမောက်ခဒေါက်တာရဲမြင့်တို့ကတရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဦးဆောင်ကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးသုံးမြင်းဆောင်2025သို့တင်ပြလာတဲ့အမှားစာများကိုဖတ်ကြားတင်ပြကြပါသည်ဆက်လက်ပြီးဦးဆောင်ကော်မတီအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးများဖြစ်ကြတဲ့ဦးဝင်းရှိဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးထွန်းအောင် Akon Uju Gan Kong Pue Okata, Umye U, Nebiro Kansi Wen, Danida Jine Pine, Deyamo Wen Kong Damu Taipia Ye, Atu Pue Okata Miane, Dawan Shidumyaga, Deyamo Wen Kong Damu Sanya, Tonta Tushi Jamia, Pogon Tumye Tempo Naye, Sawanemu Chinemia, Shang Quen Lanjom Yama, Peso, Dazi, Shampu Sese Gemu Chine, Deyamo Wen, Tencho Daru Pisimia, Wee Siwamia, Lana Kayamia, Temia, Jemia, Satong Zimia, Satako, Siwane, Alagon Pisimia, Pansi Yamimu, Asuba, Pansi Yamimumia Apo, Ubrene Ani, Aye Yu Samuel Shimu, Asuba, Pansi Yamida Pisimia, Piasi Piaso Mune, Lelu Songsha Mumashizi, Amuremia, Amiazo Pibia, Samuel Shida Chinemia, Drin Chalemia, Jejebemia, Jashi Sayaki Samia, Gangwe Tazi Saya, Kesayamiane, Energy Nangamiane, Kondamu Saya Chinemiane Salembi, Shenle Sunui, Tempia. Arina, the Amo Wing Kong the Mu Taipia Yi Uzong Committee Okata, Nangano Sima Uchui Council Tudia Okata, Tudia Wunji Choka, Shenin Suni Timbia Chamian Salembi, Bounce at Nina Pika, Nigo to Amazaga Pio Chapi, Asiwego Yu Tenge Jo, Tishi Yavare Kamia.